မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်ကိုရှေ့တော်အရှာနိုင်ငံများတင်အာဆီယံခေါင်းဆောင်တွေဖြစ်ရှိမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။ကြံဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့လဲအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံမှာတိုက်တွန်းထားတဲ့အကြောင်းကြာပြင်းနေကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်ကြပါမြန်မာနိုင်ငံဆိုင်ရာအာဆီယံထူးကူစရဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအေရဝန်ယူဆုဖ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောဆိုခဲ့ပေမဲ့ထူးကူစရနဲ့အာဆီယံအသင်းဝင်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့တိတိကျကျဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်သွားဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးအချက်အလက်ပေါ်ပေါက်နေတာကိုကုညီဖြစ်ရှင်းမှုအာဆီယံကဗိုလ်ထုနေမှာထုတ်ကိုယ်စရခန့်အပ်တာဝန်ပေးလိုက်တဲ့ပုံမှာတော့အမေရိကန်ဥရောပသမဂ္ဂ EU နဲ့ကွတ်သမဂ္ဂတွင်းရေးမှူးချုပ်ပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသရင်းနိုင်ငံတွေကကြိုဆိုကြပေမဲ့ထုတ်ကိုယ်စရရဲ့လုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းလွတ်လပ်စွာတွာလာလို့ရှာဖွေပြုဖို့လည်းမြန်မာစစ်အာဏာပိုင်တွေကိုတိုက်တွန်းပြောဆိုထားပါတယ်။